မျိုးဘာသာတာဒနာဆောက်ရှောက်ရေးအဖွဲ့ဗဟုဥက္ကရာဘာဌာနတိလောကဘီးဝင်သားကလူဦးရေတန်း 33,000 ကျော်လက်မှတ်ရေးထိုးတောင်းဆိုထားတဲ့အမျိုးဘာသာတာဒနာကာကွယ်ထိန်းသိမ်းဆောက်ရှောက်ရေးဥပဒေ၄ရပ်ပြဋ္ဌာန်းပေးဖို့နိုင်ငံတော်သမ္မတထံတောင်းဆိုထားတာကိုနိုင်ငံတော်သမ္မတဦးသိန်းစိန်ကဒီနေ့ပြည်အောင်စုလွှတ်တော်နာယကသုရဦးရွှေမန်းထံဥပဒေများပြဋ္ဌာန်းပေးရန်အတွက်ပေးပို့ခဲ့တာပါနိုင်ငံတော်သမ္မတပေးပို့တဲ့စာထဲမှာပါရှိတဲ့ဥပဒေ၄ရပ်ကတော့ကိုယ်ကိုယ်ရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေလက်ထပ်ထိန်းများခြင်းဆိုင်ရာဥပဒေတလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေနဲ့လူဦးရေတိုးပွားနှုန်းထိန်းညှင်းခြင်းဆိုင်ရာဥပဒေတွေပြဋ္ဌာန်းပေးဖို့ဖြစ်ပါတယ်အဲ့ဒီအပေါ်နာယကသုရဦးရွှေမန်းကတပ်ဆိုင်ရာအစိုးရဝန်ကြီးဌာနတွေကဥပဒေမူကြမ်းတရက်စီကိုပြည်ထောင်စုအစိုးရအဖွဲ့ရဲ့စီစစ်ချက်နဲ့တင်ပြပေးဖို့ပြန်လည်ပေးပို့ခဲ့တာပါဒါအပြင်ဒီလိုဥပဒေတွေဟာတိမ်မွေ့နည်းနည်းလွန်းနဲ့ဘာသာတာဒနာဆိုင်ရာကိစ္စတွေဖြစ်တယ်လို့လည်းပါရှိပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြည်ထောင်စုလွှတ်တော်နာယကသုရဦးရွှေမန်းပြန်လည်ပေးပို့လိုက်တာဟာမှန်ကန်ကြောင်းနဲ့တပ်ဆိုင်ရာအစိုးရဝန်ကြီးဌာနတွေကနေဆုံးဖြတ်ပြီးအကြံပြုရမှာဖြစ်တယ်လို့မှတ်ချက်ပေးပါတယ်
။မြန်မာတော်ကဒါနာယကရဲ့ပြန်စားလုံးဝသဘောတူဥပဒေနဲ့လည်းကိုင်နေနိုင်ငံရဲ့လိုအပ်ချက်နဲ့လည်းကိုင်နေမြန်မာတော်အဲ့ဒီဟာသဘောတူဒီသမားတွေကပြန်ကြပြန်ကြသူပြန်လာမှာပေါ့ဆိုရပါကပြန်လာတဲ့ဟာပုံမှာတို့တို့တက်ဆိုင်အောင်ဒီဌာနတွေကဆုံးဖြတ်ပြီးကြံပြုအောင်ဒါကြောင့်မင်းပြောတဲ့ဆိုစာနာကရေးပြန်စားအောင်လိုဝန်တော့
လွတ်တော်ကိုယ်စားလှယ်ဒေါ်နန်းစေဝါကမြန်မာနိုင်ငံမှာဒီလိုဥပဒေတွေပြဋ္ဌာန်းတင်ကြောင်းပြောပါတယ်
။ဒါတော့ကျွန်တော်တို့ဗိုလ်ထက်ပါတာအမျိုးသမီးတွေအတွက်ဆိုရင်ပို့ပြီးတော့လိုအပ်တဲ့ဥပဒေတွေဖြစ်ပါတယ်လို့အားလားပြောတာနော်။ဒီကျလင်ကျမရစနစ်တို့အဲ့ဒါတင်းများချင်းနေဆိုလို့ရှိရင်ကျွန်တော်တို့ဒီမြန်မာနိုင်ငံဗိုလ်ထက်ပါတာကိုအခြေခံတဲ့နိုင်ငံဖြစ်တဲ့အတွက်ပေါ့နော်။ဒါအားကိုလိုအပ်ပါတယ်ပေါ့နော်။အဲ့ဒါကျွန်တော်တို့ကတော့ကြိုးစားပါတယ်။
ဒီလိုဥပဒေတွေဟာတိမ်မွေကြောင်တစ်ချိန်တည်းမှာလဲမြန်မာနိုင်ငံသားတွေဟာဥပဒေတွေလိုမျိုးနဲ့နေလာတာထက်ယုံကြည်မှုအစဉ်လာဒလေထုံးလန်းတွေနဲ့နေထိုင်လာခဲ့ကြတာဖြစ်ကြောင်းဒီလိုဥပဒေမျိုးတွေပြဋ္ဌာန်းဖို့အချိန်ယူရမှာဖြစ်ကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထေးဦးကသုံးသပ်ပြောဆိုပါတယ
်ဒီဥပဒေတွေကအမှန်တန်တိမ်မွေတယ်အဲကျွန်တော်တို့မှာကတော့လွတ်လပ်စွာကိုယ်ွယ်ခွင့်ဆိုတဲ့ဥစ္စာလည်းရှိတယ်တချို့ဒီဥစ္စာတွေနဲ့ပတ်သက်လို့ဒလေထုံးလန်းဥပဒေတွေလည်းရှိတယ်ကျွန်တော်တို့ကနိုင်ငံတကာထုတ်ပြန်ထားတဲ့ကျွန်တော်တို့လိုက်နာရတဲ့ဥပဒေတွေရှိတယ်ခွင့်ရေးတွေရှိတယ်နောက်တစ်ခါဒလေထုံတန်းရကျွန်တော်တို့လိမ့်နာရမယ့်ဥစ္စာတွေရှိတယ်။ဒါကျွန်တော်တို့ကပိုသိမ့်ွေးတယ်။ကျွန်တော်တို့တိုင်းသားတွေကျွန်တော်တို့လူမျိုးတွေကနော်ဥပဒေတဲ့စာလို့ရှိရင်ယုံကြည်မှုနဲ့နော်ဒလေထုံတန်းနဲ့အစင်လာနဲ့ကျွန်တော်ထိန်းသိမ်းတာတွေအများကြီးပဲ
။လွတ်တော်ကိုယ်စားလှယ်ဦးလာဆွေကဒီလိုဥပဒေပြဋ္ဌာန်းဖို့ပြောလာတာဟာနိုင်ငံရေးအရာလက်နက်တစ်ခုလိုများဖြစ်နေမလားဆိုပြီးမေးခွန်းထုတ်လိုက်ပါတယ်
။နော်အမြင်ကတော့စုဖြားလက်ခေတ်ကိုပြန်ရောက်သွားမှရှိတယ်။စုဖြားလက်ခေတ်ကိုပြန်ရောက်သွားမှရှိတယ်။အဲ့ဒါလည်းပြောချင်တယ်ကြာဒါကျွန်တော်သိပြီးတော့ပြောချင်ဘူးဘာလို့ဆိုတော့ရွေးကောက်ဝယ်ပြီးမှတော့ရင်ပိုကောင်းမယ်ဒီဥပဒေကြီးကလေဘာလို့ဆိုတော့ဒါကလက်နက်တစ်ခုလိုမျိုးများဖြစ်နေမလားဒါကြီးကလေ
ဒါအပြင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တွဲဘူးကလည်းမြန်မာနိုင်ငံမှာဘာသာကြီးလေးခုယုံကြည်ကိုးကွယ်သူတွေစုပေါင်းနေထိုင်ကြတာဖြစ်တဲ့အတွက်တခြားဘာသာတွေနဲ့တဟဇာတာဖြစ်ဖို့လိုအပ်ကြောင်းနဲ့ဥပဒေပြဋ္ဌာန်းဖို့ဆိုရင်အချိန်ယူဖို့လိုအပ်ကြောင်းပြောပါတယ်
ဒီကတော့ဖြစ်ဖြစ်ချင်းပဲသုံးသက်တယ်ပြဋ္ဌာန်းတဲ့လို့မြင်ပါတယ်စစ်လက်အရင်စဉ်းစားဖို့လိုပါတယ်ပဲပေါင်းစုံရှုထောက်ပေါင်းစုံဘာလို့လဲဆိုလို့ရှိရင်ဒီနိုင်ငံမှာတိမတ်ပြထားတဲ့ဘာသာကြီးလေးခုရှိတယ်နော်တိမတ်ပြထားတဲ့ဘာသာကြီးလေးခုရှိတဲ့အခါမှာအခုဒီဟာဆိုလို့ရှိရင်ဘာကြောက်ဒီလိုလုပ်တယ်ဆိုတာအလုံးတည်ပြီးမှကိုယ်ဘာသာဝင်တွေအနေနဲ့ပဲဗုဒ္ဓဘာသာဝင်တွေကသူတို့အနေနဲ့လုပ်ချင်ဆိုသူတို့အတွက်တည်သံဖြစ်တယ်ဆိုတဲ့အကြောင်းကိုနော်ရှင်းရှင်းလင်းလင်းကြံတဲ့ဘာသာဝင်တွေနဲ့ဘာသာခြားတွေတိုင်းသားတွေသိအောင်ပြင်ညာပေးပြီးမှသာသူတို့အတွက်အသုံးချအသင့်နဲ့ဥပဒေရှင်းတိုင်းအကောင်းဆုံးပဲလို့ကျွန်တော်တို့ဒီလိုပဲမြင်ပါ
ရခိုင်ပြည်နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတော့ပြဋ္ဌာန်းတင်ကြောင်းရခိုင်ပြည်နယ်ကအခြေအနေနဲ့နှိုင်းယှဉ်ပြီးပြောပြပါတယ
်ဒီလိုရခိုင်ပြည်နယ်နိုင်ချင်လို့ရှိရင်ပေါ့နော်ဒီရခိုင်ပြည်ဖက်မှဆိုလို့ရှိရင်ပေါ့နော်ဘင်္ဂလီတွေကမင်းအားတို့တော်များများယူတယ်တကယ်ကိုလူအခွင့်အရေးဆုံးချုပ်နေတာကသူတို့ဘင်္ဂလီအမျိုးသမီးတွေအဲ့ဆိုသူတို့မှသူယောက်ျားကိုလည်းမပြောရဲသူတို့အိမ်ထောင်ကိုလည်းမပြောသူတို့ချိန်မိတ်ပြီးခံနေရတယ်ပေါ့နော်ဒါကြောင့်အခွင့်ရတဲ့တော်တော်ဆုံးကြည့်နေဒါကြောင့်တရင်တမားစနစ်ကိုအနီတို့စီမံတာဥပဒေပြဋ္ဌာန်းလိုက်မယ်ဆိုလို့ရှိရင်ပေါ့ဒါတည်းလေတမျိုးအနီတို့အမျိုးသမီးတွေအတွက်တော်တော်ကောင်းတော့မယ်လို့အဒီအနေနဲ့ယုံကြည်တယ်နောက်လူဦးရေတိုးပေါ်နှုန်းကိုထိန်းချုပ်တာအင်မတန်ကောင်းတယ်ဘာလို့အနီတို့ရခိုင်ပြည်မှာဆိုလို့ရှိရင်အခုလူဦးရေဟာအနီတို့အရင်တော့ရခိုင်လူမျိုးတွေတော်တော်မျက်မျက်နေထိုင်နေတဲ့နေရာမှာအခုသူဘင်္ဂလီတဲ့ကိုဆစ်ချစ်ရခိုင်တော့အနီတို့ရခိုင်တွေက200ခိုင်လို့ဆိုတာဒါဘာဖြစ်လို့လူဦးရေများလာလို့
ပြည်တော်စုလွှတ်တော်နာယကသုရဦးရွှေမန်းကပေးပို့တဲ့စာထဲမှာဥပဒေကျမ်းတွေပြင်ဆင်တဲ့အခါမှာတပ်ဆိုင်ရာဝန်ကြီးဌာနတွေအဖွဲ့အစည်းတွေအပြင်လူ့အခွင့်အရေးကော်မရှင်တို့နဲ့လည်းတပ်ဆိုင်တယ်လို့ယူဆနိုင်ကြောင်းပါရှိပါတယ်ခင်ဗျာ